ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာအွန်လိုင်းငွေလိမ်ကိန်းတွေကိုလုကိုက်နေသူတရုတ်နိုင်ငံသားမီရှောက်ချန်းကိုမြန်မာအနာဘယ်တွေကဖမ်းဆီးစင်မှာသူ့ကိုယ်သူအဆုံးစီရင်သွားတယ်လို့တရုတ်ရဲတပ်ဖွဲ့ကပြောပါတယ်သူကျူးလွန်ထားတဲ့ရာဇဝတ်မှုတွေကိုအေးအေးယူခံရမှာဆိုတဲ့အတွက်သူ့ကိုဖမ်းဆီးချိန်မှာအသက်69နှစ်အရွယ်မီရှောက်ချန်းဟာဗုဒ္ဓနေ့ညတော့ကကိုယ့်ကိုယ်ကိုအဆုံးစီရင်သွားတယ်ဆိုတာကိုယူနန်ပြည်နယ်ကုမင်မျိုးကမြန်မာစစ်ကောင်ဝင်ရုံတာဝန်ရှိသူတွေကယူနန်ရဲတပ်ဖွဲ့ကိုအကြောင်းကြားခဲ့တာဖြစ်တယ်လို့ပြောပါတယ်။အွန်လိုင်းလိမ်လည်မှုလူတွေကိုသွေးဆောင်ဖျားယောင်းမှုတရားမဝင်ချုပ်နှောင်မှုစတဲ့ရာဇဝတ်မှုတွေကျူးလွန်နေတဲ့မီရှောက်ချန်းအပြင်မီကော်ဖင်းကော်မီရှောက်ဖင်းမီကျွီလန်မီကျင်းကျိန်တို့ကိုနိုဝင်ဘာ15ရက်နေ့ကစစ်ကောင်စီကဖမ်းဝရံထုတ်ပြန်ခဲ့ပြီးတဲ့နောက်မှာလောက်ကန်မျိုးမှာဖမ်းဆီးခဲ့တာမှာမီရှောက်ချန်းကတရားမဝင်ကိုင်ဆောင်ထားတဲ့ပစ္စတိုတနက်နဲ့သူ့ကိုယ်သူပြစ်ခတ်ခဲ့လို့ဒဏ်ရာရစေကူတာမှုခံနေစင်မှာပဲတေဆုံးသွားတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ဖမ်းမိသူတွေကိုတော့ရန်လုံကျိုင်းနယ်စပ်ဂိတ်ကနေမြန်မာရဲတပ်ဖွဲ့ကတရုတ်နိုင်ငံယူနန်ပြည်နယ်ရဲတပ်ဖွဲ့လက်ကိုလွှဲပေးခဲ့တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တေဆုံးသွားတဲ့မီရှောက်ချန်းရဲ့အလောင်းကိုတော့လွှဲမပေးသေးပဲစစ်ဆေးအတည်ပြုမှုတွေလုပ်နေတယ်လို့လည်းပြောပါတယ်။မြန်မာဘက်ကနေတရုတ်ရဲလက်ကိုအခက်သူ၃ယောက်ကိုရာဇဝတ်မှုစုံစမ်းစစ်ဆေးရေးဘယူရိုကကင်တွယ်စစ်ဆေးနေတယ်လို့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြောပါတယ်။အွန်လိုင်းငွေလိမ်ကိန်းတွေကြောင့်တရုတ်နိုင်ငံသားတွေထိခိုက်နေတာမို့တရုတ်အစိုးရကအဲ့ဒီကိန်းတွေကိုနှိမ်နှင်းနိုင်ဖို့ကြိုးစားနေတာမှာမီရှောက်ချန်းနဲ့တခြားကိန်းကောင်းဆောင်၃ယောက်ကိုဖမ်းမိရင်ဒေါ်လာ800,000လောက်နဲ့ညီမျှတဲ့ယွမ်ငွေ9သိန်းစုချိန်ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်။